ဥရောပသမဂ္ဂမှာပထမဆုံးအချိန်30ရက်လျှော့ချမဲ့ရေရှည်30ရက်အစီအစဉ်နဲ့ပတ်သက်ပြီးတော့ဥရောပသမဂ္ဂခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်2014ကနေ2020ခုနှစ်အတွင်းအသုံးစရိတ်ကို 1.3 ထရီလီယံသတ်မှတ်ခဲ့တယ်လို့ EU တာဝန်ရှိသူတွေကပြောပါတယ်ဥရောပခေါင်းဆောင်တွေဟာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာနေ့ရက်ကြာအပြင်းထန်ဆွေးနွေးခဲ့ပြီးတဲ့နောက်သဘောတူညီမှုရခဲ့တာဖြစ်ပါတယ် EU ဥရောပသမဂ္ဂရဲ့ဥက္ကဋ္ဌဟာမန်ဗွန်ရွန်ပိုင်ကသဘောတူညီမှုရလိုက်ပြီလို့သူ့ရဲ့ Twitter စာမျက်နှာကနေပြောခဲ့ပါတယ်ဒါပြင်ဒီသဘောတူညီမှုရဖို့အတွက်စောင့်ရကြိုးနက်တယ်လို့လည်းသူကပြောပါတယ်ဥရောပတိုက်ဟာခက်ခဲတဲ့စီးပွားရေးအချိန်ကာလမှာကြာရောက်နေတယ်ဆိုတာကိုဒီသဘောတူညီချက်ကထင်ဟပ်ပြသနေပါတယ်ဒီသဘောတူညီချက်ကအခြေခံအဆောက်အအုံနဲ့သိပ္ပံသုတေသနလုပ်ငန်းတွေအပါအဝင်ကဏ္ဍတွေအတော်များများကိုအသုံးစရိတ်တွေဖျက်တောက်ဖို့တောင်းဆိုထားတာဖြစ်ပါတယ်အခုတစ်ခါမှာတော့ဥရောပပါလီမန်ကဒီအသုံးစရိတ်အစီအစဉ်ကိုအတည်ပြုပေးရမှာဖြစ်ပါတယ်ခင်ဗျာ